ရိုဟင်ဂျာဒုက္ခသည်တွေနေရာပြင်ရေးအစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေချိန်မှာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရေရှည်စီမံတွေချမှတ်ဖို့လိုအပ်တဲ့အကြောင်းနိုင်ငံတကာပြည်ပခန့်လေးလာရေးဖွဲ့ ICG ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်ရေးကိုရေရိုပြဿနာဖြစ်သဘောမထားပဲရေရှည်အမြင်နဲ့ကန့်သက်ချက်တွေကိုရှော့ပေါပြီးနိုင်ငံတကာလူရှင်တွေလူသားချင်းစာနာမှုဖွဲ့စည်းရေးကူညီနေအောင်လမ်းဖွင့်ပေးဖို့လည်းဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာတိုက်တွန်းထားတာပါဒုက္ခသည်တွေပေါ်လုံခြုံရေးရာကန့်သက်မဲ့အစီအစဉ်တွေစာဒုက္ခသည်စကန်ဒီမှာတရားဥပဒေစိုးမိုးရေးအစီအမံတွေကိုအကောင့်ထဲပေါ်ဖို့လိုအပ်ကြောင်းလည်းအကြံပြုထားပါတယ်။အခြေခံခွင့်ရေးရရှိရေးနဲ့လုံခြုံရေးအတွက်စိုးရိမ်နေကြတဲ့ဘင်္ဂလားဒေ့ရှ်သိမ်းနေကြတဲ့ဒုက္ခသည်တွေတော်တော်နဲ့နေရပြောင်းနိုင်အောင်မှာမဟုတ်ဘူးသိဘူးဆိုတော့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့တရားဝင်အတိမတ်ပြုလက်ခံမထားပေမဲ့လည်းပဂတိအခြေအနေဒီဟာဖြစ်ရှင်းနေအောင်ပြင်ဆင်ထားဖို့လိုတဲ့ကြောင်းလည်း ICG ကထောက်ပြထားတာပါ။2019ခုနှစ်တည်းရခိုင်ပြည်နယ်ကလူညိုရင်းကိစ္စကနေကိုစီးနင်းတက်ခဲ့တဲ့ ARS တွေရွှေညာဆွေးအောက်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလူညိုရင်းတပ်ဖွဲ့ရဲ့စစ်စင်ရေးတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာစုအားတို့ကြားသဘောတူထားပေမဲ့လက်တွေ့အကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေချိန်မှာပဲ ICG ကတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ရွှေညာဆိုတဲ့အသုံးလုံးကိုတရားဝင်လက်ခံမထားတဲ့မြန်မာစုအားတော့မချောင်ရည်ရင်တော့ပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုကိုယ်စလဲဖွဲ့စီလုပ်ခဲ့ပြီးဒုက္ခသည်တွေကိုနေရပြန်ပြီးပြင်ဆင်ထားတဲ့အခြေအနေတွေကိုရှင်းပြခဲ့ပြီးမြင်အောင်မြင်မှုတော့မရခဲ့ပါဘူး။